Unity change ka kala ma. Yogi kiro bong bong do ni ka chen. Mimi ru ye pwa miya a thau de. Alok ve te ya ne sasa pate viro. Na yu matan me chen ka kala chipari. Alok ve te ya go na yu matan jare chen ka kala ma. มิมิรุเยอายุนบาสัยมันวาเวเนนาสัยปิรติติจะนาถังสิชมะทีนี้ดีปฐมภูสงโดนิจิจินตปุรวะยะสิงเยเมขินชิปชาเจตนามาเยจีสงชิตะตติโกตตินะสัสสะปัตตะเตจองยาโกชีกุสา na jama na panya ato me chen chipa. Tadi di emanda yi chi ba. Tajam ya buddha ga. Abama do amadam badam bama do misu no madam. Abama da nami yandi yi bama da yatamada lo. Mainunga shi ba. Solura ga do. Mimido ne apian the DJA lekin tam bido chenjan chusan pwamya ato yede pokuruha. Madhya ma mnyanai pangu. Madhya ma mnyanai pangu suere lanjongu twanirane durelo solovale. Pamadalo suere the deep looking milio chendi ne. มิมิเนี่ยเลยพอพอซันๆนี่จําเลยส่วนเนาะแต่ရှင်ไปแม่หนูตีกันเนี่ยอยู่ๆเว้ยหลอกพระพยาชันนี่ภิโรไม่ต้องมุราชื่อครับทีสกะลงหมดตีชาคว่ชันภิโรสิสิจิเนี่ยส่วนมิมิโลเยปวะตีลงชิ้นเนี่ยชันตันชิ้นสุดะ
တတိရှိမှရှင်သန်တယ်လို့ဆိုနေတာဖြစ်ပါတယ်။ယောဂီတို့ကောင်းပေါင်းတို့မိမိတို့ရဲ့ဘဝမှာအစဉ်သဖြင့်ရှင်သန်ခြင်းနဲ့ဆိုရင်တတိကိုအစဉ်ရှိနေမှာအစဉ်ရှင်သန်နေတယ်လို့ဆိုလို့ရပါတယ်။အဲ့ဒီတတိဟာဘလောက်အထိကြီးကြီးတယ်လဲဆိုတဲ့အခါ တတိတိအစဉ်သဖြင့်ရှိနေဖို့လိုအပ်တဲ့အတွက်ကြောင့်ညဘုရားလည်းပဲ၄၅နှစ်ကာလအတွင်းမှာအရေးမကြီးရင်အကျင့်ပြအောင်မဟောတဲ့ဘုရားဖျားရှင်တတိနဲ့ဆက်ဆက်လို့အကျင့်လေးထောင်ကျော်အထိမိတ်နဲ့တော်မူခဲ့တာဖြစ်ပါတယ်။နောက်ဆုံးကိုယ်တိုင်ရောင်မလာမင်းတို့ရဲ့ရှင်ရဲ့ဥယျာဉ်မှာ ปรินิพพานอยู่တော့မယ်ဆိုတဲ့အချိန်မှာနောက်ဆုံးစကအနေအချင်းဟန္တာဒါနေပခွေအမန္တရာမိဝောဝေယတမသင်္ခါရအပ္ပမတိနသမာတိထာချက်ချက်သာတို့သင်္ခါရဆိုတဲ့သဘောတရားဟာအနိစ္စကဖြစ်တဲ့အတွက် မမေ့မလျော့မပေါ့မဆတဲ့တတိတရားကိုလက်ကင်ထားပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်ပြီးတော့နေရခဲ့ချာလို့ဒီလိုမိတ်တော့မဟုတ်ပါဘူး။အမတအရေးကြီးတော့တတိတိဝိပဿနာလောက်ပွားများအားထုတ်တဲ့ပုဂ္ဂိုလ်တို့ဖို့ရှိခံမင်းဆိုင်မှာလေဝယ်အရေးကြီးတယ်လို့ အထက်ပိုင်းမှာလည်းအရေးကြီးပါတယ်။တတိဆိုတာဟာဘယ်တော့မှပိုတယ်လို့မရှိပါဘူး။ဘုရားပြောခြင်းဟောရတဲ့ဓမ္မဒေသနာထဲမှာပြကံရှိပြန်ဒေသနာထဲမှာသတ္တဝိယင်လည်းပဲမကောင်းဘူး၊ဝိရိယလွန်ရင်လည်းမကောင်းဘူး။တမာတိလွန်သွားရင်လည်းမကောင်းဘူးပြညာလွန်ရင်လည်းမကောင်းဘူးဆိုပြီးတော့သတ္တဝိ တကြဝိရိယအမာတိပညာတို့ဟာအလုံးဆိုတဲ့သဘောရှိပါရဲ့။
တတိကြတော့ဘယ်တော့မှလွန်နေပူတယ်လို့မရှိပါဘူး။ဘာကြောင့်သူတော်ကောင်းပေါင်းတို့ယောဂီသူတော်ကောင်းပေါင်းတို့အနေအချင်းတတိတရားကိုအစဉ်သဖြင့်လက်ခံထားပြီးတော့ကျင့်ကြံကြိုးစားပွားများအထောက်ပါမှာတတိရှိပါမှာတမာတိဆိုတာဖြစ်လာနေပါလေ။တမာတိရှိပါမှာလည်းပဲဝိပဿနာဉာဏ်ဆိုတာဖြစ်ပေါ်လာနိုင်ပါဒါကြောင့်ဝိပဿနာဉာဏ်ဖြစ်ပေါ်ရေးအတွက်အထူးလိုအပ်တာကတတိပဲဒီတတိဒီတတိနဲ့ဆက်ဆက်ပတ်သက်ပြီးလို့တတိအမြဲတမ်းထားရမယ်ဆိုတာနဲ့ပတ်သက်ပြီးတော့မကြာခဏတရားပြဆရာတော်ကြီးတွေတိတ်တရားပြဆရာတော်ကြီးတွေတိတ်ဟာအနည်းမပြတတိပေးတာရှိတယ်။အဲ့လိုတတိပေးတာရှိတဲ့အထက်မှာတတိဆိုတာဘာလဲလို့စစ်စစ်ကိုလိုအပ်ပါလေ။တတိဆိုတဲ့စကလုံးဟာပါဠိစကလုံးမှဖြစ်ပါတယ်။မြန်မာလိုပြန်မယ်ဆိုလို့ရှိရင်တော့အတိတ်ပဲနှမျိုးထွက်လာပါအဲ့ဒီအတိတ်ပဲတစ်မျိုးကအောင်မေချင်းအစင်းတဲ့အောင်မေချင်းဆိုတာလည်းပဲတတိပါပဲနောက်တစ်ခုကအာယုံရှိရသူစူးစိတ်ထားချင်းကြာရောက်စီချင်းစူးစိတ်နေချင်းဟာလည်းပဲတတိရဲ့အလောက်ပဲဖြစ်ပါလေဒါတတိရဲ့သဘောလက္ခဏာပါပဲဒီနေရာမှာတော့အဲ့ဒီလိုတတိနဲ့ဆက်ဆက်ပတ်သက်လို့စကလုံးနှစ်ခုရှိတဲ့နဲ့ဒုတိယစကလုံးဖြစ်တဲ့အာယုံရှိရလို့စိတ်စိတ်နေချင်းကိုတတိလို့ဒီလိုနားလည်မှာဖြစ်တယ်။ဒါဆိုလို့ရှိရင်တတိရဲ့ကြာရောက်ရတတိရဲ့စိတ်စိတ်ရအာယုံကိုလည်းပဲသိဖို့လိုအပ်ပါလေ။တတိတတိယချရောက်ရာစိတ်စိတ်ရာစိတ်စိတ်ရာဆိုတဲ့အာယုံဟာဘာလဲဆိုရင်တတိပဋ္ဌာန်၄ပါးပဲဖြစ်ပါလေ။တတိတတိပဋ္ဌာန်၄ပါးကတတိယနေပြီးတော့မှချက်ဆန်းရမယ့်အာယုံပေါ်ပြချင်းဖြစ်တယ်ထိုသတိပဋ္ဌာန်၄ပါးမှာကာယ ानु ပသနာသတိပဋ္ဌာန်ဝေဒနာ ानु ပသနာသတိပဋ္ဌာန်စိတ် ानु ပသနာသတိပဋ္ဌာန်ဝေဒနာ ानु ပသနာသတိပဋ္ဌာန်ဓမ္မ ानु ပသနာသတိပဋ္ဌာန်ရဲ့လို့ဒီလိုလေးမျိုးရှိပါဒီလိုလေးမျိုးရှိတဲ့အထက်မှာဒီနေ့တဲ့ဆိုင်နဲ့တတိကြတော့ကာယ ानु ပသနာတတိပဋ္ဌာန်ပဲဖြစ်ပါကာယ ानु ပသနာဆိုတာကတော့ယုတ်တရားပေါ်မှာအစဉ်အပြည့်တတိကြရောက်ပြီးတော့မှရှုပွားအထုတ်တာကိုကာယ ानु ပသနာလို့ခေါ်ပါဝေဒနာ ानु ပသနာဆိုတာကတော့မိမိရဲ့ခန္ဓာတွင်းထဲမှာရှိတဲ့ဝေဒနာခံစားမှုခံစားမှုရဲ့အပေါ်မှာဂျင်းဖာညာစွာထပ်တလဲနဲ့တတိချရာနေအောင်လေးလာရှိဖို့ဘွားများအထောက်ချင်းသည်ဝေဒနာဥပတနာပဲဖြစ်ပါနောက်တစ်ခုကစိတ်ဆိုတဲ့အပေါ်မှာတတိကအစဉ်အပြည့်ကြာရောက်နေအောင်ချိန်ခံများစွာထပ်ခါကလေးလေးရှုမှတ်ပွားများနေခြင်းသည်စိတ်တဏှုပတနာလို့ဒီလိုခေါ်ပါမယ်နောက်တစ်ခုကဒိညာနဲ့ဒိခါရလို့ဆိုရတဲ့ခန္ဓာရဲ့အပေါ်မှာတတိကြာရောက်နေအောင်အစဉ်အပြည့်လေလာရှိဖို့ပွားများအားထုတ်တယ်။ ချင်းမှများစွာသီလရှိဖို့ပွားများအားထုတ်နေခြင်းဒီပင်လေတမန်ဥပသနာသတိပဋ္ဌာန်လို့ဒီလိုခေါ်ပါတယ်အဲ့လိုသတိပဋ္ဌာန်၄ပါးရှိတဲ့ချက်မှာယောဂီသူတော်ကောင်းပေါင်းတို့အနေအထားဒီနေ့၄ပါးစလုံးရှုရတာမျိုးမဟုတ်ပါဘူး။အဲ့ဒီ၄ပါးစလုံးရှိတဲ့အထက်မှာတစ်ခုခုကိုပဲပြည်ပြည်ပြည်ပြည်ရွေးချယ်မှာဖြစ်ပါဘူး။တရားလုံးပေါ်များအထောက်တယ်ဆိုတာရှုစရာရှုပွက်လို့ရှုရတဲ့အာယုံကိုရွေးချယ်တတ်ဖို့ဒီအလုံးလုံးရေးကြည့်ပါအလိုရည်ကြီးတဲ့အတွက်ဒီနေ့မှကျတော့အစအဦးဆုံးပထမနေ့ဖြစ်တဲ့အတွက်တတိယခြံရောက်ရာတတိယရဲ့စိတ်စိတ်ကအာယုံကိုရွေးချယ်တဲ့နေရာမှာကာယ ानु ပသနာကိုပဲရွေးချယ်မှာဖြစ်ပါတယ်ကာယ ानु ပသနာဆိုတဲ့သတိပဋ္ဌာန်ကိုရွေးချယ်တဲ့နေရာမှာကာယ ानु ပသနာဆိုတာကကိုယ်လို့တိုက်ပြရကိုဆိုတာကအပေါင်းစုပေါင်းစုဆိုကြတဲ့ကတခုတည်းမဟုတ်ပါဘူးအများကြီးပါအဲ့ဒီအများကြီးတွေကဘာလဲဆိုရင်ယုတ်တရားတွေပဲဖြစ်ပါတယ်ယုတ်တရားတွေအများကြီးရှိတဲ့အထက်မှာဒီနေ့မိမိတို့ရဲ့ရှုတိပွားများမယ်ယုတ်တရားကဘာလဲဆို။ဝါယောလေတ္တပရမယယုတ်ပဲဖြစ်ပါတယ်။ဝါယောလေတ္တပရမယုတ်ဆိုတာကတခြားမဟုတ်ပါဘူး။မိမိတို့ရဲ့ရှုတိပွားများနေကြတဲ့ဝင်နဲ့လေနဲ့ထွက်တဲ့လေ။အာနာဘာနာတတိဆိုတဲ့ကမ္မထာမဲ့ဖြစ်ပါတယ်။အာနာပါနပတိဆိုတာကအာနာအာပါနာဆိုတဲ့ပုံတစ်ခုကိုစက္ခာချင်းပဲဖြစ်ပါအာနာကဝင်လေအာပါနာကထွက်လေဆိုပြီးတော့ဝင်လေနဲ့ထွက်လေကိုရှုမှတ်ပွားများမှာဖြစ်ပါတကယ်လို့ဝင်လေနဲ့ထွက်လေထွက်လေနဲ့ဝင်လေဆိုတဲ့ထုနှစ်ခုတည်ပင်လေတတိတို့ရဲ့ကြာရောက်ရာတတိတို့ရဲ့စိတ်စိတ်ရာအာယုံပဲဖြစ်ပါတယ်ယောဂီတို့ယောဂီတို့ကောင်းပေါင်းတို့မိမိတို့အနေအားဖြင့်ဝင်လေထွက်လေကိုရှုမှတ်ပွားများတဲ့အလေးအချင်းမရှိသူတို့ဟာလည်းယုတ်တရားလို့ဆိုရတဲ့ကာယအပေါ်တခုခုယုတ်တရားကိုရှုသိရမှာဖြစ်တယ်။တတိကပြီးတော့ယုတ်တရားတခုခုရှုသိနေရမှာဖြစ်ပါလေ။ဝင်လေထွက်လေကိုရှုသိတဲ့ပုဂ္ဂိုလ်ကလည်းပဲဝင်လေထွက်လေရှုသိတယ်။ဝင်လေထွက်လေအလေးအကျင့်မရှိသူတို့ဟာလည်းပဲမိမိတို့အနေအချင်းတချို့တချို့ပုဂ္ဂိုလ်တွေရင်းနဲ့ကထောင်းလာလိုက်ပိုင်လာလိုက်ဒါလို့ရှုတည်တာလည်းပဲလေကိုရှုတည်တာပါပဲတချို့တချို့ပုဂ္ဂိုလ်တွေခြားတော့လည်းပဲခန္ဓာကနေတဖြည်းဖြည်းတရင်းကြွတမွတ်မွတ်ဖြစ်ပေါ်နေတာလေးတွေကိုရှုတည်နေတာဟာလည်းပဲရုပ်တရားကိုရှုတည်နေတာပဲဖြစ်ပါတချို့တချို့ပုဂ္ဂိုလ်တွေခြားတော့လည်းရင်းထဲမှာတရိပ်ရိပ်တထိတ်ထိတ်နဲ့ဖြစ်ပေါ်နေတဲ့ဖြစ်ပြပြောင်းလဲတဲ့ရုပ်ရဲ့ဖြစ်စဉ်သဘောလေးတွေကိုရွေးချယ်ပြီးတော့အဲ့ဒီအပေါ်မှာအစဉ်တစ်ဖြင့်တတိကပြီးတော့ရှုမှတ်ပွားများမှာဖြစ်ပါတယ်တချို့တချို့ပုဂ္ဂိုလ်တွေကြတော့လည်းပဲငယ်ထက်ကနေတဆင့်ချင်းစီတဆင့်ချင်းစီတဆင့်ချင်းစီအောက်တော့တဖြည်းဖြည်းဆင်းဆင်းဆင်းဆင်းပြီးတော့ရှုပွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါခန္ဓာကိုယ်ရဲ့အောက်ဘက်ရောက်တဲ့အခါကျတော့တဖြည်းဖြည်းချင်းအထက်သို့တက်တက်ပြီးတော့မှတဆင့်ချင်းစီတက်တက်ပြီးတော့ရှုသွားတဲ့ပုံစံတွေလည်းရှိပါမိမိတို့ရဲ့အာသံရာအာသံရာကမ္မထံကိုရှုတိပွားများလို့ရပါတယ်တ သို့တော်လည်းပဲဒီနေ့ဒီပထမအခုဆုံးနေ့ဖြစ်ခြင်းကြောင့်မိမိတို့ရဲ့ရှုတိပွားများတဲ့ကမ္မထာဟာရုပ်တရားရဲ့အပေါ်မှာမူတည်ပြီးတော့ရှုတိပွားများမှာဖြစ်ပါတယ်။ကာယ ानु ပသနာကနေပြီးတော့ကာယ ानु ပသနာသတိပဋ္ဌာန်ကနေစတင်ပြီးတော့ရှုမှတ်ပွားများပါမှသမာဓိကိုအလွဲတကူရနိုင်တာဖြစ်လို့ရှုပ်ွက်နဲ့ရှုချက်ကလည်းရှင်းလင်းစွာကွဲပြားနိုင်တာဖြစ်တဲ့အတွက်ယောဂီသူတို့ကအပေါင်းတို့အနေအချင်းခန္ဓာနုပသနာကိုစတင်ပြီးတော့မှရှုပ်ွားအထောက်အမှာဖြစ်ပါတယ်ထို့သဖြင့်တော့အခြေခံမရရှိသေးကြတဲ့ပုဂ္ဂိုလ်တွေအတွက်ပဲဥစဉ်တို့အလေးပေးပြီးတော့ဒီနေ့ဝင်လေထွက်လေကိုဟောတယ်လို့မှားလည်အောင်မှာဖြစ်တယ်အခြေခံရရှိထားပြီလို့ကမ္မထံတိတ်ပေါင်းများစွာမှာအချိန်ပေါင်းများစွာဝင်လာခဲ့တဲ့ယောဂီတို့အနေအားဖြင့်တော့မိမိတို့ရဲ့ရှုတိနေကြကမ္မထံကိုပဲခန္ဓာနုပသနာကအစပြီးတော့ရှုတိရမှာဖြစ်ပါတယ်ဒီလိုရှုတိတဲ့အချိန်ခါကာလမှာဝင်လေထွက်လေဆိုတဲ့အာနာပါနသတိကမ္မထံကိုရှုမှတ်ပွားများကြတဲ့ယောဂီတို့အဖို့ချက်တော့မိမိတို့တရားအလုံးပွားများအထောက်တော့မယ်ဆိုရင်ရှေးဥစွာဘာဘုအပါကအတိကလိုအပ်ကလေးဆိုရင်ခန္ဓာကိုယ်စနစ်တကျသီရိယဘုံလေးတွေကိုရွေးချယ်ပြီးတော့ပြုကျင်တတ်ဖို့လိုအပ်ပါလေအခုဒီဓမ္မယုံထဲမှာထိုင်နေကြတဲ့ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်တော့ထိုင်ခြင်းရဲ့ဣရိယာပုနဲ့ရွေးချယ်ထားပြီးဖြစ်တဲ့အတွက်အထူးပြောနေချင်မလို့တော့ပါအဲ့လိုထိုင်ခြင်းဣရိယာပုနဲ့ရွေးချယ်ပြီးတော့ပွားများတဲ့နေရာမှာယောက်ျားဆိုရင်လည်းပဲတင်ပလင်းလေးခွေပြီးတော့ထုတ်တင်မလင်ခွေရဲ့တင်မလင်ခွေတဲ့အချိန်ခါကာလမှာတော့ကတခုခုနဲ့ခုခံမနေရအောင်စနစ်တကျပြုပြင်ဖို့လိုအပ်ပါလေတခုခုကနေခုခံနေလို့နေရာကိုစနစ်တကျမပြင်ဘူးဆိုရင်မိမိမှာရှိတဲ့ဒိဋ္ဌိအာယုံလို့ဆိုရတဲ့ဝင်လေထွက်လေပေါ်မှာအစဉ်တစ်ဖြင့်ထားနိုင်မှာမဟုတ်ပါဘူးကိရိယာပုံမညီမျှတဲ့အတွက်ကြောင့်တခုခုခံနေတဲ့နေရာကိုပဲစိတ်ကမချာခဏရောက်နေတတ်ပါလေ။အဲဒါလိုမချာခဏရောက်သွားတဲ့အချိန်ခါမှာမိမိတို့ရဲ့ရှုတိနေတဲ့မူလကမ္မထာရဲ့အပေါ်မှာဆူဆူဆက်ဆက်တည်တည်နေနေနဲ့အာယုံရှိရသို့တတိအစဉ်ကြရောက်နေအောင်ရှုမှတ်ပွားများနိုင်ချာမှာမဟုတ်ပါဘူး။ဒါကြောင့်မလို့တရားထိုင်တော့မယ်ဆိုရင်နေရာလေးတွေကိုစနစ်တကျပြုပြင်ဖို့လိုအပ်ပါတယ်အရေးကြီးပါတခုခုမှမခံအောင်တရားလေးတွေစနစ်တကျပြုပြင်ပြီးတော့ဘယ်ဘက်ခြေကအတွင်းထဲမှာထားညာဘက်ခြေထောက်ကအပြင်မှာထုတ်ပြီးတော့ခြေထောက်ချင်းလည်းပဲထမထားစီပဲနဲ့ခတ်ချက်ချင်းလေးစနစ်တကျနေရာပြုပြင်ပြီးတော့ထိုင်ဖို့လိုအပ်ပါတယ်အဲ့ဒါလို့ပြုပြင်ထားပြီးပြီဆိုတဲ့အခါကျတော့ခါလေးတွေကိုဖြောင်းဖြောင်းထားမှာဖြစ်ပါတယ်ခါလေးတွေဖြောင်းဖြောင်းထားပြီးတော့ခေါင်းလေးတွေပဲထဲ့ထဲ့ထားမှာဖြစ်တယ်ခါနေပြီးတော့ခုံကင်းပြီးတော့လည်းပဲမထပါဘူးဆန်တန်းပြီးတော့လည်းပဲမထဖြောင်းဖြောင်းအနေထားတော်တဲ့ပုံစံလေးတွေရွေးချယ်ပြီးတော့ထိန်တတ်မှဖြစ်တယ်ခါလေးတွေဖြောင်းမှစွာထားပြီးပြီဆိုရင်တော့ခန္ဓာကိုယ်ရဲ့စနစ်ချမှုကြောင့်အကြာကြီးထိန်နေအခါမှာသမာဓိပို့ပြီးတော့ရနိုင်တာဖြစ်ပါဒါကြောင့်မလို့ခါလေးတွေချောင်းချောင်းထားပြီးခေါင်းလေးတွေတက်တက်ထားပယ်ဘက်ကိုလည်းမဆောင်းစေရပါဘူးညာဘက်ကိုလည်းမဆောင်းစေရပါဘူး ောင်းငှဲ့ဆဲပြီးတော့လည်းမနေရပါဘူးလမ်းပြီးတော့လည်းမထားဘူးခေါင်းလေးတွေကိုတက်တက်လေးထားမှာဖြစ်တယ်အဲ့လိုခန္ဓာကိုယ်အော့ဘိန်းနဲ့အထက်ဘိန်းတွေကိုမြတ်တာပါပြီဆိုရင်ပယ်ဖက်လက်လေးပေါ့တင်ပလင်ခွေရဲ့အထက်မှာပယ်ဖက်လက်လေးပေါ့ညာဖက်လက်လေးတင်ပြီးတော့လက်မချင်းထိစထားမှာဖြစ်တယ်အဲ့လိုလက်မချင်းထိစထားပြီးတဲ့အချိန်ကကြတော့မျက်စိလေးတွေအထက်ဘက်ခန္ဓာကိုယ်မှာရှိတဲ့မျက်စိလေးကိုလည်းပဲမိုက်ထားမှာဖြစ်ပါတယ်မျက်စိကိုမိုက်ဆိုတာအတင်းချလဲမိုက်မထားပါဘူးတင်းလောက်လဲမိုက်မထားမပွင့်တပွင့်လေးအိတ်နေတဲ့ဟန်ပါမူထားမူရမျိုးလေးတွေမဲ့မိုက်ထားရုံညာလေးအပြင်အာယုံမမီယုံညလေးကိုမမီရဲ့ဤစီလုံးလေးတခုအဲ့ဒါလို့မိုက်ထားမှာဖြစ်ပါတယ်။ဉာဏ်ပိတ်ထားပြီးပြီဆိုတဲ့အချိန်ကကြတော့နှုတ်ခမ်းလည်းပဲစိတ်ထားမှာဖြစ်ပါတယ်။နှုတ်ခမ်းလေးတွေစိတ်ဆိုပါစပ်ကိုပိုင်ပြီးစိတ်နေအောင်လှုပ်ထားတာဖြစ်ပါတယ်။ပွင့်တပွင့်အနေထားလေးတွေပုံမှန်လေးတွေခက်ရော့ရော့နဲ့နောက်ခံလေးတွေပိုက်ထားမှာဖြစ်တယ်မျက်စိမိတ်နောက်ခံပိတ်ပြီးပြီဆိုရင်တော့မိမိရဲ့စိတ်ဟာပြမာထားမှာလဲဆိုရင်ဝင်မဲ့လေနဲ့ထွက်တဲ့လေရှိတဲ့နေရာတို့တတိကံရမှာဖြစ်ပါတယ်ယောဂီသူတော်ကောင်းအောင်တို့ဒီနေ့ဟာပထမအမှုဆုံးနေ့ဖြစ်တဲ့အတွက်တတိမြေဖို့တည်တာလည်းအဓိကလူရင်းဖြစ်ပါတယ်တတိမြေရာပထမတုမှာရှေတို့သည်လုံးစုံလင်းရာတနိုင်တာစမှာငိမ့်လီပြီဆိုတဲ့အတိတ်တတိမြေဘုဒ္ဓတာနဲ့အတိကအရေးအကြီးဆုံးဖြစ်ပါဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်ဝင်လေးရှိတဲ့နေရာကိုတတိတိကြားရောက်နေအောင်အစဉ်တစ်ချက်ကြားရောက်နေအောင်ဝိရိယစိတ်ပြီးတော့တတိကထားဖြစ်ပါတတိကထလို့တတိကြရောက်နေပြီဆိုတဲ့အချိန်ကကြတော့ဝင်သွားတဲ့လေဝင်သွားတာကိုတတိထားမှာဖြစ်တယ်ထွက်သွားတဲ့လေထွက်သွားတဲ့အချိန်မှလည်းပဲတတိထားမှာဖြစ်တယ်တတိထားလိုက်တဲ့အချိန်ကကြတော့ဝင်လေကိုဝင်မှပြီးသွားပါထွက်လေကိုလည်းပဲထွက်မှပြီးသွားပါအဲ့ဒါလို့ဝင်တဲ့လေဝင်လို့ဝင်မှန်းတိပြီဆိုရင်တိတိချင်းပဲနောက်ကတတိယအကူထောက်ကိုအားတွေကိုရှူရမှာဖြစ်ပါတယ်တတိယအနိကဆုံးသောအထောက်ကိုဟာဘာတူလဲဆိုတော့ပညာပဲဖြစ်ပါတယ်ပညာဆိုတာကမှရတာဖြစ်ပါတယ်ဝင်သွားတဲ့လေဝင်သွားတဲ့နေရာကိုသတိလေးကတ်လို့ပြီလာပြီဆိုတဲ့အချိန်ကကြတော့ဝင်လေလို့မှတ်ပေးရမှာဖြစ်ပါတယ်။နောက်နဲ့ဆိုရတာမျိုးမဟုတ်ပါဘူး။စိတ်ထဲမှာမှတ်ရမှာဖြစ်ပါတယ်။ထိုနည်းတူစွာပဲထွက်တဲ့လေထွက်သွားတဲ့အချိန်မှာလည်းပဲထွက်တဲ့လေရဲ့အပေါ်မှာသတိကတ်ရမှာဖြစ်ပါတယ်။ထွက်တဲ့လေရဲ့အပေါ်မှာတတိကနေတဲ့အချိန်ကကြတော့ထွက်လေကိုသိလာမှာဖြစ်ပါတယ်။တိတိချင်းပဲထွက်လေလို့ဒီလိုမှတ်ရမှာဖြစ်ပါတယ်။ဒါဆိုရင်ဝင်သွားတဲ့လေဝင်သွားတဲ့ဝင်သွားတဲ့သိအောင်လို့ပြီးပြီးဒီနဲ့တပြိုင်နက်ဝင်လေလို့မှတ်ချက်သွင်းမိရမှာဖြစ်ပါတယ်။ထွက်သွားတဲ့လေထွက်သွားတဲ့ထွက်သွားတဲ့တတိကတိအောင်လုပ်ပြီးတော့ထွက်လေလို့မှတ်ပြရမှာဖြစ်ပါတယ်မမဘူးဆိုရင်ဒီတိုင်းဝင်လေနဲ့ထွက်လေနဲ့ကြည်နေလို့ရတဲ့အနေထားမရောက်သေးပါဘူး မမရဲ့ဆက်ကနေဟိုရောက်တိရောက်နဲ့ပြန်လွင်ပြီးတော့ပြေးလွန်သွားပါလိမ့်မယ်။ဒါကြောင့်မလို့တတိမြင်ဖို့အတွက်မပေးရခြင်းပဲဖြစ်ပါတယ်။တတိရဲ့ထောက်ကူအားဟာပြောခဲ့ပြီးတဲ့အတိတ်ဝိရိယနဲ့ပညာပြီးတတိရဲ့အင်အားကိုဖြစ်ပေါ်လာအောင်ထောက်ပံ့ပေးတဲ့အကောင်းဆုံးတရားတစ်ခုပဲဖြစ်ပါလေ။ဒါကြောင့်တတိတိဝင်လေနဲ့ထွက်လေရဲ့အပေါ်မှာအမြဲတမ်းကပ်နေဖို့ဝိရိယနဲ့ဂယုဆိုင်ပေးရမှာဖြစ်တယ်။ဂယုဆိုင်လို့တတိကပ်လို့သိလာပြီဆို။ဝင်သွားတယ်လေဝင်သွားတယ်ဝင်သွားတယ်ဝင်လေဒီလိုရှုမှတ်မှာဖြစ်တယ်။ထွက်သွားတယ်လေထွက်သွားတယ်ထွက်သွားတယ်ထွက်လေလို့ရှုမှတ်မှာဖြစ်တယ်။ဒါတော့အခြေခံပုဂ္ဂိုလ်တွေအတွက်တရားစခန်းမဝင်ဘူးသေးကြတဲ့ပုဂ္ဂိုလ်တွေသူတိမဟုတ်လို့တရားစခန်းအဝင်နေကြသေးတဲ့ပုဂ္ဂိုလ်တွေဖြစ်ဖြစ်မမြင်ကြသေးတဲ့ပုဂ္ဂိုလ်တွေအခြားအခြားဝိပဿနာရှုွက်ကိုမရှုတတ်သေးတဲ့ပုဂ္ဂိုလ်တွေအတွက်သူစဉ်တို့လမ်းညွန်ပြခြင်းပဲဖြစ်ပါအဲ့တော့မိမိတို့တရားလုံးပွားများအားထုတ်လို့အလေးချင်များလာတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့မိမိတို့ရဲ့ရှုတိနေကြကမ္မထံကိုရှုပွားနိုင်ပါလေရှုပွားတဲ့အလေးချင်မရှိသေးတဲ့ယောဂီတို့ဖို့ကြတော့ခုပြောခဲ့တဲ့အတိတ်ဝင်သွားတယ်လေဝင်သွားတယ်ဝင်သွားရင်တိအောင်လို့နောက်ကဝင်လေလို့မှတ်ချက်သွင်းပေးရမှာဖြစ်တယ်ထိုနည်းတူစွာထွက်သွားတဲ့လေကိုလည်းပဲထွက်သွားတဲ့တိအောင်လို့ပြီးပြီးရင်ထွက်လေလို့မှတ်ရမှာဖြစ်တယ်။ဒါဆိုရင်ဝင်လေနဲ့ထွက်လေကိုတိအောင်လို့ပြီးတော့ဝင်လေထွက်လေဝင်လေထွက်လေလို့အချက်ချက်လေးဝင်သွားတာနဲ့အမျှမှတ်ချက်ကိုတန်းသွင်းရမယ်။ထွက်သွားပြီနဲ့အမျှမှတ်ချက်ကိုထမ်းပြီးတော့သွင်းရမှာဖြစ်ပါလေ။တော့ဒီတို့ကောင်းပေါင်းတို့တလောက်ဆိုရင်ဒီနေ့ဒီစအုံဆုံးပထမအနေအားဖြင့်တမာတိရှိနေရေးအတွက်တတိမြေရပထမဆိုတဲ့အတိတ်မိမိရဲ့ဝင်တဲ့လေးနဲ့ထွက်တဲ့လေးထွက်တဲ့လေးနဲ့ဝင်တဲ့လေးရဲ့ပုံမှန်တတိအမြဲတမ်းကပြီးတော့ရှုမှတ်ပွားများအားထုတ်ကြပါစို့